မင်္ဂလာပါခင်ဗျာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတအိမ်တဆင်းမဲဆင်းကောက်ယူခဲ့တာကိုသက်ဆိုင်ရာမြို့နယ်ရဲကြီးကော်မရှင်ဖွဲ့တွေကတားမြစ်ခဲ့ရတဲ့ရှိတဲ့အတွက် NLD ပါတီကတရားဝင်ကန့်ကွက်ခဲ့တယ်လို့ NLD ပါတီဗဟိုမဲဆင်းစီစီရေးဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟင်ရံပြောလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တွေနဲ့ NLD ပါတီကတာဝန်ရှိသူတွေနေပြည်တော်မှာတွေ့ဆုံစဉ်အခုလိုကန့်ကွက်ခဲ့တာလို့ဇူလိုင်လ6ရက်နေ့ကဦးထွန်းထွန်းဟင်ကပြောကြားတာဖြစ်ပါတယ်
မှုတော်မျိုးမှာအငယ်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကမဲဆင်းစီစစ်နေတဲ့အခါမှာမှုတော်မျိုးနယ်ကော်မရှင်ကနေပြီးတော့ဒီအငယ်တို့စီစီရေးဖွဲ့တွေကိုခေါ်ပါတယ်ခေါ်ပြီးတဲ့အခါမှာခရိုင်ကော်မရှင်ရဲ့ညွှန်ကြားချက်စာကြောင့်အငယ်တို့ကဒီမဲဆင်းစီစစ်တဲ့အခါမှာတိုင်တက်ဆင်းမလုပ်ပါနဲ့ပေါ့တို့လို့ရှိရင်တူနဲ့အငင်းပွားပွဲရရှိပါတယ်ဆိုတော့အငယ်တို့ပိတ်ပင်တာတွေရှိပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာမဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကတစဉ်ပြင်ဆင်နိုင်မှာဖြစ်ကြောင်းသမရဦးသိန်းစင်ကပြောကြားလိုက်ပါတယ်ဇူလိုင်လ9ရက်နေ့ကထုတ်လွှင့်တဲ့သမရရဲ့ရေဒီယိုမိန်ခွန်းမှာဦးသိန်းစင်ကအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်ပြီးတော့ပြောရလို့ရှိရင်ဖွဲ့စည်းပုံတရားဟာခေတ်ကာလနဲ့အညီနိုင်ငံရေးဖြစ်ထွန်းမှုများနဲ့အညီအချိန်ခါလိုက်ပြင်ဆင်ရေးသားသွားရမှာဖြစ်ပါတယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအခြေခံပေါ်ပေါက်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်လဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေပါဝင်လာမှုမှဖြစ်ပါတယ်အခုလိုဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စတင်ကြိုးပမ်းခြင်းတွေကပင်လည်းကျွန်တော်တို့နိုင်ငံရဲ့ကြီးမားတဲ့နိုင်ငံရဲ့အရေးတစ်ခုလို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ
်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရကြားလုတ်ပိုင်ခွင့်ခွဲယူမှုကိစ္စတွေမှာတမရော်ကိုယ်စားလှယ်တွေကကန့်ကွက်ပယ်ချခဲ့တာဟာတမရော်ပေါ်တိုင်းရင်းသားတွေကယုံကြည်မှုရောကြသွားစေနိုင်ပြီးငြိမ်းချမ်းရေးကိစ္စတွေမှာအကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဒေါ်ဒွဲဘူးကပြောကြားလိုက်ပါတယ်တော်တော်မှာတမရော်ကိုယ်စားလှယ်တွေကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကန့်ကွက်ခဲ့တာတွေနဲ့ပတ်သက်ပြီးဇူလိုင်လ9ရက်နေ့ကအခုလိုပြောရတာဖြစ်ပါတယ်
။ကြေရဆိုလို့ရှိရင်တော့ဒီတိုင်းဒေသကြီးဝန်ကြီးချုပ်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တို့တော့ပြည်သူကဓာတ်ရိုက်ရွေးချယ်တဲ့အစ်စ်တောင်ဖြစ်သင့်ပါတယ်။ဒါပေမဲ့ပြည်သူကရွေးချယ်ထားတဲ့အဲကိုယ်စားလှယ်တွေကနေမှရွေးချယ်တာတော့ပြည်သူရဲ့စံတအိုတော့ထင်ဟပ်ပါတယ်။ဒါနဲ့ပတ်သက်မှပြည်သူငြိမ်းချမ်းရေးနဲ့ပတ်သက်မှတော့ဆက်ဆက်မှုရှိပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုရဲ့လိုအပ်ချက်ကိုဒီဥပဒေပိုင်းအရဆောင်ရွက်ပေးလာတယ်ဆိုလို့ရှိရင်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုမှာလည်းသွားမှဒါအပြန်အလှန်တက်ရောက်နေပါတယ်။ဘာလဲဆိုပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်နေတဲ့လူလည်းဒီကနေ့ပြည်နယ်တွေမှာပေါ့နော်အဲပြည်နယ်တွေရဲ့တိုးတက်မှုအတွက်ဆောင်ရွက်နေတဲ့အတွက်ဒါဆိုလို့ရှိရင်ပြည်တွင်းငြိမ်းချမ်းရေးနဲ့တော့ဓာတ်ရိုက်သွားပြီးတက်ဆိုင်နေတယ်လို့မြင်ပါတယ်
။တမရော်ကလွှတ်တော်ထဲမှာဝင်ရောက်ပြီးနိုင်ငံရေးရာတွေမှာ25ရာခိုင်နှုန်းရယူပြီးပါဝင်နေတာကိုဘယ်အစိုးရတက်တဲ့ကန့်ကွက်သားမရဲလို့တက္ကသိုလ်ကျောင်းသားများတမကအဖွဲ့ဝင်ကိုစရာတော်ကပြောလိုက်ပါတယ်။ဇူလိုင်လ9ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့7 July အခမ်းအနားမှာတမသားကိုစလဲ25ရာခိုင်နှုန်းလွှတ်တော်တဲ့ကထွက်ခွာပေးရေးအတွက်ကျောင်းသားတွေရဲ့သဘောထားကိုပြောကြားရမှာကိုစရာတော်ကအခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ်
။ဒီဖယ်ကြီးပုံထဲမှာဒီစစ်တပ်ကအခွင့်အရေးကပေးထားတယ်။တက်တော်ထဲမှာ25ရာခိုင်နှုန်းပေးထားပြီးကျွန်တော်တို့ကတော့ဘယ်အစိုးရတက်တဲ့ကျွန်တော်တို့တက်တဲ့အစိုးရကျွန်တော်နိုင်ငံကြိုက်ကြိုက်မကြိုက်ကြိုက်ကျွန်တော်တို့
သမရဒုတိယသမရအနေနဲ့ဝန်ကြီးချုပ်တွေကိုရွေးကောက်ခံကိုယ်စားလှယ်တွေတဲကသာရွေးချယ်နိုင်ကြောင်းပြင်ဆင်ချက်ကိုတက်မရော်ကိုယ်စားလှယ်တွေကပယ်ချခဲ့တာဟာသမရဦးသိန်းစိန်နဲ့ကာကွယ်ဦးစီးချုပ်ကြားနားလည်မှုယူထားတဲ့အတွက်ဖြစ်နိုင်ကြောင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလတ်စေရပြောလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေတွေကတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ခွင့်လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကရုပ်သိမ်းခွင့်နဲ့အစိုးရအဖွဲ့ဝင်တွေဖြစ်ရွေးချယ်ခံရသူတွေပါတီရဲ့နှုတ်ထွက်ခွင့်စတာတွေကိုပြင်ဆင်ထားတဲ့ပုံမှန်30လောက်ကိုပြည်အောင်စုလွှတ်တော်မှာမဲခွဲအပြီးဇူလိုင်လ10ရက်နေ့က RFA ကမေးမြန်းရာမှာဦးလက်ဆွေကအခုလိုပြောကြားရတာဖြစ်ပါတယ်
။အဲ့တော့လွှတ်တော်အနေနဲ့ကသမ္မတကြီးကသမ္မတာပြေးလိုက်မယ်လို့သတင်းကြားလို့ကြိုပြီးတော့ကာကွယ်တာလို့ကျွန်တော်ယူဆတယ်။ဘာဖြစ်လို့ဆိုတော့ဒီလိုပုံစံအတိုင်းဆိုရင်ကာချုပ်ကြီးကို63နှစ်အထိထားမယ်ဆိုရင်သမ္မတကြီးကမင်း63နှစ်အထိဆက်နေလိုက်ငါကသမ္မတော်သားအစုအဖွဲ့ရဲ့အဲ့ nominate ပေးတဲ့အစုအဖွဲ့မှာပါပြီးတော့အရွက်ောက်ပွဲဝင်တော်ပဲနဲ့အဲ့လိုလုံးလို့ရတာဟုတ်အဲ့အတိုင်းသွားတော့မယ်ဆိုတဲ့သဘောများလားဗောဒီလိုစဉ်းစားကြည့်တာပေါ့
အခုတော့မမသားသားစကားများအစီအစဉ်လောက်ပါပြီခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်